ဟုတ်ကဲ့ဦးကအိုချာလူဒုက္ခခေါ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်မှုရုံးမှာကြံကြားရေးအရာရှိဖြစ်လုပ်ရင်းကချိန်နဲ့မှာပဲချိုးတဲ့ခေတ်တွေရဲ့ပညာသင်ကြားရေးထောက်ကူပေးနေပတ်သက်ပြီးတော့ကိုယ်ပိုင် project ကိုလည်းခရီးရန်အတင်းတော်ကတဆင်းပေါ့လို့လုပ်နေတယ်လို့သိရပါတယ်။ဘယ်လိုစပြီးတော့ဒီကိုယ်ပိုင် project လုပ်ဖြစ်တာလဲဆိုတာကိုပထမဆုံးရှင်းပြပေးပါလားရှင်
။ကျွန်တော်လုပ်နေတဲ့ကိုယ်ပိုင် project လေးပေါ့နော်။အဲ့ project ကိုကျွန်မစဖြစ်တာကလည်းဒီ American ကိုရောက်နေတဲ့အချိန်မှာ Bush Institute ကသူကလူငယ်ခေါင်းဆောင်မှုတင်တဲ့လုပ်ပေးတဲ့အခါမှာလူငယ်တယောက်စီကိုသူက project ဒီ season လုပ်ခိုင်းတယ်။အဲ့ project ကသူတို့တည်တဲ့လုပ်ခိုင်းတဲ့အချိန်မှာကျွန်မအခုလုပ်နေတဲ့ project ကိုစတင်အကောင့်ဖြစ်ပေါ်ဖြစ်တာပေါ့နော်။အရင်တော့ကျွန်မအတင်းတော့ဖြားသောတစ်ဆင့်လုပ်ခဲ့ခင်ရာကဒီကလေးတွေကိုနေချင်းပညာသင်ပေးတာမျိုးပဲလုပ်ပေးတာပေါ့နော်။ဒါမဲ့ကျွန်မစံမွန်းကျောင်းပညာသင်ပြီးအလုပ်ကံအခွင့်အရေးပုံများအောင်လုပ်ပေးမယ်ဆိုတဲ့ project ကိုစဖြစ်တာတော့ဒီ Bush Institute ကအကောင့်ဆောင်မှုတင်တဲ့မှာသူတို့ကလူငယ်တယောက်စီတိုင်းကို project တစ်ခုစလုပ်ခိုင်းရင်ကျွန်မလုပ်ဖြစ်သွားတယ်ပေါ့နော်ကျွန်မကိုယ်တိုင်ကကလေးရဲ့ပညာရေးနဲ့ပတ်သက်ပြီးအများစိတ်ဝင်စားပါတယ်ကလေးဆိုတာကအခုကလေးပဲမယ်နောက်နောက်ဆက်မှာသုံးမိသားစုတာဝန်ယူနေလူတွေနိုင်ငံအတွက်ခေါင်းဆောင်မဲ့လူတွေဖြစ်တယ်သူတို့မှာငငယ်ရင်းကဒီပညာရေးအခွင့်အလမ်းကိုမရရှိခဲ့ဘူးဆိုရင်သူတို့နောက်အနာဂတ်ကအများကြီးထိခိုက်မှုရှိမှာပေါ့နော်ကျွန်မလက်ရှိပြုစံနေတဲ့ကလေးတွေဆိုရင်သူတို့ဒီတကယ်သိရတဲ့မိသားစုတွေကလာရဲအထူးသဖြင့်သူတို့အသက်အရွယ်နဲ့မမြတ်တဲ့အလုပ်တွေကိုလုပ်ပြီးမိသားစုကိုသူတို့ကရရဲ့ဝင်ဝင်နဲ့ပြန်ထောက်ပံ့နေရတဲ့ကလေးတွေဖြစ်တယ်ပေါ့နော်အဲ့ကလေးတွေကတခုခုလုပ်ရမယ်လေကျမစိတ်ထဲမှာခံစားရတယ်အဲ့တော့ကျမတက်နိုင်တဲ့ဘက်ကစပြီးတော့ပေါ့နော်အခုဆိုကျမကလေးနှစ်ယောက်ကျမလုံးလုံးဆိုဆယ်ယောက်လို့မှန်းထားရတယ်ပြီးတော့အဲ့ဆယ်ယောက်ထဲမှာနှစ်ယောက်ကတော့သူနာပြုအကူတင်တယ်ပေါ့နော်ဝင်ခွင့်ဖြေတယ်လူပိတ်ဆာမဝဲဖြေပြီးအောင်ပြီးရဲ့ခါမှာအခုစတက်နေပြီပေါ့နော်စတက်နေတယ်သူတို့6လပြင်သူတို့ဒီကနေပြီးတော့တင်းနန်းဆက်လက်မှတ်ရရင်ကျမသူတို့ကိုအလုပ်တွင်းဖို့အတွက်စတင်ပြီးဆောင်ရွက်နေပါတယ်လို့အဓိကကလေးတွေမှာပညာရေးခွင့်နဲ့ရရှိစေတယ်လို့ကျမထင်တဲ့အတွက်ဒီလုပ်ကိုစလုပ်ဖြစ်တာဖြစ်ပါတယ
်ထူးတင်တဲ့ကလေးတွေကိုစစလိုမျိုးကိုကြီးဆောင်ရွက်တဲ့နေရာမှာပေါ့နော်ထူးထူးခြားခြားပြန်ပြီးတော့ပြောနိုင်တဲ့ဖြစ်ရခင်များရှိပါလားရှိ
ကျမတို့ဒီကိုရှင်ကြီးကလူငယ်ကောင်းဆောင်မှုဆိုင်ရာတင်တန်းဒီမှာလာတက်ခိုင်းတဲ့အချိန်မှာသူတို့ကခေါင်းဆောင်ဆိုပြီးတောင်းဆိုတာပေါ့နော်ဘယ်လိုအနေသွေးရရှိရမလဲဘယ်လိုအရေးချင်းတွေရှိဖို့လိုအပ်လဲနောက်ဘယ်လိုလူတွေနဲ့လက်တွဲလှုပ်ဆောင်မလဲခေါင်းဆောင်တော့တယောက်ချင်းတွေ့လို့မရဘူးကိုယ့်ရဲ့လုပ်ငန်းတွေအောင်မြင်ဖို့ဆိုရင်ကိုယ့်မှာ network တွေအများကြီးရှိဖို့လိုတယ်ဆိုတာမျိုးတင်သေးတယ်ပေါ့နော်ပြီးတော့သူတို့ကဒီအရေးသွေးသူတို့တင်လိုက်တဲ့ဟာတွေလက်တွဲအသုံးချတဲ့ project တစ်ခုဒီလောက်ခိုင်းရဲ့
ဒါ
ပေမဲ့အခုဆိုကျွန်မဆောက်ရဲ့ project ဆိုရင်ကျွန်မဒီကလေးကိုတင်တန်းထားဖို့လို့ပါလို့ဆိုရင်ကျွန်မမှာရံပုံငွေလိုအပ်တယ်ဒါပေမဲ့သူတို့ကကျွန်မတို့ကိုအရေးသွေးတွေပဲတင်ကြားပေးတာဒီရံပုံငွေထောက်ပံ့မှုမပေးနိုင်ဘူးပေါ့နော်ကျွန်မကဒီလို့ဆိုကျွန်မရရဲ့ဝင်ငွေတွေကနေပြီးတော့တက်တက်ဖယ်ပြီးဒီကလေးတွေဆပြီးကျွန်မတက်နိုင်တဲ့လောက်ကဆလုပ်ပေးတာပေါ့အဓိကကျွန်မဒီမှာပါတွေ့ရလဲဆိုကလေးတွေကပညာရေးနဲ့ပတ်သက်ပြီးအရင်ကသူတို့စာငတ်မှုရှိရဆိုတာတွေ့ရတယ်ဥပမာဆိုရင်ပေါ့နော်ကျွန်မကလေးတယောက်ကိုမေးကြည့်တယ်သူကအိမ်ကသူ့ကိုသူ့ကျောင်းမတက်နိုင်တော့ကျွန်မသူ့ကိုပေါ့နော်အိမ်အခုကိုဖြစ်ပေါ့အခြားအိမ်ကိုပို့ပြီးတော့ခိုင်းဖို့ဒီကိုစဉ်းစားထားပေါ့ကလေးအိမ်ကသူ့သူ့တကယ်ချင်းနေချာမှာသူအဲ့လိုအိမ်ကိုလုံးဝမယ်ဆိုတာမျိုးရှက်နေတယ်အရင်လည်းစိတ်မကောင်းဖြစ်တယ်ပေါ့နော်သူစာဆက်တင်ခြင်းနဲ့ဒါပေမဲ့သူအလုံးလုံးရမယ်ဆိုတဲ့အခါမှာသူအိမ်ကျွေးလို့ရမှာဆိုသူစာဆက်မတင်နိုင်တော့ဘူးပေါ့နော်ဆက်မတင်နိုင်တဲ့အခါမှာဒီလိုမျိုးတင်တယ်လေးတစ်ခုတက်ပြီးတော့သူအသက်မဝင်ဆောင်လုပ်နိုင်ဖို့အခွင့်အရေးရတဲ့အခါမှာသူရမ်းကြော်တာကိုကျွန်မတွေ့ရတယ်ပေါ့နော်နောက်တစ်ချက်ကဘာတွေ့ရလဲဆိုရင်အချို့မိသားအရေဆိုရင်ဒီလိုမျိုးခုတ်ကလေးကအလုံးလုံးပြီးမိသားစုရှာကျွေးနေတယ်။ဒါပေမဲ့ဒီလိုမျိုးတင်တန်းနေပါတက်ဖို့အတွက်ပေါ့နော်။တန်ဖို့ပေးမဲ့လူရှိလို့တင်တန်းတက်ဖို့တော့မိသားတွေကမလွတ်ချင်ဘူး။ဘာလို့လဲဆိုတော့ဒီကလေးတင်တန်းတက်ရင်ဒီလိုမျိုးတမူဝမ်းကြောင်းတန်းကိုတက်လိုက်ပြီးဆိုရင်နောက်လာမယ်ရလာမယ်အချိုးကျစုများမှန်းသိတယ်မဲ့လည်းလောလောဆယ်လက်စလုံးမှာရနေတဲ့ဝင်ငွေရမိသားစုတွေအရေးကြီးတဲ့အခါမှာသူဒီကလေးကိုမလွတ်ချင်ဘူးဆိုတာတွေ့ရတယ်ပေါ့နော်။ကျွန်မအဲ့တော့နောက်တစ်ခုကကျွန်မဘာကိုမြင်ပြီလဲဆိုတော့ကျွန်တော်တို့မိသားတွေကိုလည်းကလေးတွေနဲ့ပတ်သက်တဲ့ကလေးသူငယ်ခွင့်ရေးကလေးသူငယ်ကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ဟာတွေကိုအများကြီးအသိပညာပြင့်တင်ပေးဖို့လိုအပ်နေသေးရဲ့ဆိုတာတွေ့ရပါတယ်။ဘာလို့လဲဆိုတော့မိသားဆိုတာကိုကလေးအတွက်ကအဓိကဦးဆုံးတာဝန်ရှိရလို့မိသားဖြစ်တယ်လို့ကျွန်မခံယူပါတယ်ပေါ့နော်။ဘာလို့ကျွန်မငငယ်ကိုယ်တိုင်ကလည်းငငယ်တော့ကျွန်မလည်းဒီလိုပဲအခက်အခဲကြေကနာဆင်းရဲမှုတွေမှာကြီးလာရဲ့လူဖြစ်တယ်။ကျွန်မအမေကျွန်မအဖေကသူတို့လုံးနိုင်တာထက်ပိုပြီးလုပ်ပြီးတော့ကျမကပညာပေးရတယ်နော်အမှန်ဆိုကျမလည်းပညာရေးဆက်တင်ဖို့အတွက်ကိုအင်မတန်ခက်ခဲခဲ့တဲ့အချိန်တွေကလာခဲ့တယ်ပေါ့နော်ဒါပေမဲ့ကျမအမေနဲ့ကျမအဖေကကျမအရင်ကျေးဇူးတင်တာပါလဲဆိုရင်သူတို့ဒီကျမကိုကြောက်ထွက်ပြီးအလုံးလုံးလိုက်တော့လုံးဝမပြောဘူးကျမကိုသူတို့ဘာပဲလုပ်ရလုပ်ပြီးတော့ကျမကိုပညာရေးပေးခဲ့တော့ကျမအဲ့လိုအရင်ကျေးဇူးတင်တဲ့အတွက်ကျမအခုကလေးတွေကိုလည်းကျမတမန်တော်ကကူညီတယ်မိဘတွေကိုလည်း ကိုတက်ဆိုင်တလောက်အစွမ်းကုန်လုပ်ပြီးကိုသားသမီးရဲ့တင်ညာသင်ပေးဖို့လိုအပ်တယ်ဆိုတာလေးကိုအသိပညာပေါ့နော်ပေးဖို့လိုနေတယ်ဆိုတော့ကျွန်မတွေ့မြင်ပါတယ်လို
့ဟိုနောက်တစ်ချက်ကထက်တဲ့ဦးကဝေချမှာလည်းလုလုပ်တယ်ဆိုတဲ့ခါကျတော့ပဋိပက္ခဒေတာတွေမှာခလေးတွေရဲ့အခြေအနေကဘယ်လိုရှိပါလဲရှင
်ကျွန်မအနေနဲ့ပြောရမယ်ဆိုရင်ပဋိပက္ခဖြစ်တဲ့ဒေတာတွေမှာဥမာပြောပါတော့နော်ကချင်နဲ့ရှမ်းဆိုရင်ပဋိပက္ခဖြစ်တာစီးကင်းရဲ့ဂျွန်လာဒုတိယဘက်မှာဆိုရင်ပဋိပက္ခဖြစ်လို့လူတွေနေရွှန်ခွာတင်းချောင်းပြီးစခန်းတွေမှာနေရ6နှစ်ပြည့်သွားပြီဖြစ်ပါတယ်။အဲတော့စခန်းရောက်မှမွေးတဲ့ကလေးတယောက်ဟာဆိုရင်အခုဆိုရင်အသက်6နှစ်ရှိနေပြီဖြစ်တယ်ပေါ့နော်။ပြောချင်တဲ့သဘောကအဲ6နှစ်ဆိုရင်အရွယ်ဒီ9နှစ်ကျော်ပြီးသွားပြီ။ကျောင်းတက်ရတော့မယ်အရွယ်ဖြစ်နေပြီ။အဲတော့ကလေးဆိုတာကအဲ9နှစ်ပြည့်ကျောင်းတက်ရတော့မယ်။တချို့စခန်းတွေမှာကျောင်းမရှိ။တချို့စခန်းတွေမှာဆိုရင်ကျွန်တော်အလုံးနဲ့စပါခီးသွားတဲ့အခါမှာအဲစခန်းတွေကိုရောက်ခဲ့တယ်။တချို့စခန်းတွေမှာတော့ကျောင်းမရှိပဲ။အနည်းဆုံးကျောင်းကိုသွားဖို့အတွက်ကလေးတွေကအနည်းဆုံး2နာရီလောက်လမ်းလျှောက်ရတဲ့နေရာကြီးရှိရပေါ့နော်။ဆုံးနေရာမှာဆိုရင်ကဒီက2နာရီလမ်းလျှောက်ရဆိုတာရာသီဥတုကောင်းတဲ့အချိန်မှာသူတို့ကမှရာသီဥတုမကောင်းဘူးမိုးရင်ရွာတယ်ညီလေးပြူတာဖြစ်တယ်ဆိုရင်ဒီကအများကြီးပိုကြပြီးကလေးတွေလည်းအများကြီးအန္တရာယ်ရှိတယ်။နောက်တစ်ခုကဆိုရင်ကျမတို့ဒီကားကစားနာမှုဆိုင်ရာအဖွဲ့အစည်းရဲ့အနေနဲ့ပေါ့နော်တစ်နှစ်တစ်နှစ်မှာစခန်းတွေမှာရှိတဲ့လူတွေကိုဒီကားကစားနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ရန်ပုံငွေတွေဘလောက်လိုရဲဆိုပြီးတော့အဖွဲ့အစည်းကတောင်းခံတာရှိတယ်ပေါ့နော်။အဲ့တော့တောင်းခံတဲ့အခါမှာပြီးခဲ့တဲ့နှစ်ကဆိုရင်ရန်ပုံငွေအနည်းဆုံးရတဲ့ခန်းကဏ္ဍကဘာလဲဆိုရင်ပညာရေးဖြစ်နေတယ်။ဒီစခန်းတွေမှာရှိတဲ့ကလေးတွေကိုပညာပေးဖို့အတွက်လိုအပ်တဲ့ရန်ပုံငွေရရှိမှုကအနည်းဆုံးပဲတခြားကဏ္ဍကျန်းမာရေးစာနယ်ရိက္ခာအားလုံးနဲ့ရှင်လိုက်ပညာရေးကအနည်းဆုံးဖြစ်နေတယ်။ပညာရေးကအချို့တွေကတော့ပြောမယ်ပေါ့နော်အသက်ရှင်ရည်တည်ဖို့အတွက်အဲ့လောက်ကြီးမလိုဘူးလို့ပြောပေမယ့်ကလေးရဲ့ပညာရေးကစောင့်တိုင်းရလို့ရတဲ့အရာတခုလည်းမပါဘူးပေါ့နော်ဒီနေ့ပညာမသင်ရရင်နောက်လာမယ့်တစ်နှစ်နဲ့သုံးတစ်လေးနှစ်ကျမအများကြီးကလေးရဲ့ဘဝမှာမကောင်းတဲ့အကျိုးတရားမျိုးအများကြီးဖြစ်လာနိုင်တယ်ဆိုတာသိရတယ်။အထူးသဖြင့်ကလေးရဲ့ပညာရေးလို့ပြောရင်အထူးသဖြင့်ပဋိပက္ခဒေတာမှာရှိတဲ့ကလေးတွေအတွက်လည်းလုံးဝမေ့မထားဘူးဆိုတာမျိုးကျွန်မပြောချင်ပါတယ်ရှင
့်။ဟိုနောက်ဆုံးအနေနဲ့ကျွန်မမေးချင်တာပေါ့နော်။အခု Liberty ရဲ့ Leadership Forum မှာသမ္မတဘုရားနဲ့ Laura Bush တို့ဒီဒီကြောင်ဆင်းပွဲမှာတွေ့ရရတယ်လေကျမတို့မြန်မာနိုင်ငံကထစ်တဲ့ဥရောပပဲမနော်လူငယ်ကောင်းဆောင်ကြောင်ဆင်းပွဲပေါ့နော်အဲ့ဒီအတွေ့အကြုံနဲ့ပတ်သက်ပြီးတော့ထစ်တဲ့ဥရဲ့ခံစားချက်ပေါ့နော
်ကျမတို့ကြောင်ဆင်းပွဲမှာပေါ့ကျမတို့အယောက်20ကြောင်ဆင်းတဲ့အချိန်မှာသမရဘုရားနဲ့သမရကိုလာတဲ့အချိန်မှာသူနဲ့တွေ့ရတယ်ကျမအရန်ဝမ်းသာပြီးကုန်ပြီပါတယ်ဘာဖြစ်လဲဆိုရင်ကျမလိုလူတရားအဝင်နဲ့ပေါ့နော်ဒီလိုနိုင်ငံမှာလာပြီးတော့ပညာသင်ခွင့်ရတဲ့အချိန်ကိုသမရရောသမရကိုအတူတူကြောင်ဆင်းပွဲမှာသူတို့လာချင်းမျက်နှာကိုတွေ့တဲ့အခါမှာပေါ့နော်ကျမကဘာမှမဟုတ်တဲ့လူတယောက်ဖြစ်နေတယ်ဒီလိုမျိုးခွင့်ကိုရတဲ့အခါမှာဝမ်းသာရတယ်နော်နောက်တစ်ခုကကျမတို့ရှိကပြင်ယူရရှိနေတာပါလဲဆိုရင်သမရရောသမရကတော်ရောကအရန်ကိုဖော်ရဲလူဖြစ်တယ်ဆိုတော့တွေ့ရတယ်ပေါ့နော်သူအခန်းထဲကိုဝင်လာလိုက်ကြတယ်သူ့ဘေးမှာရှိတဲ့လူတယောက်စီကိုဘူးမှမကြံခဲ့ကြရဘူးသူလှုပ်ဆက်တယ်ရင်းနှီးဖော်ဖော်ရည်ရည်နဲ့ရင်းနှီးမောမောရည်ရည်လည်းပြောတယ်တယောက်တိုင်းစီကိုအတိမတ်ဖြစ်ပြီးတော့နှုတ်ဆက်တာကိုတွေ့ရတယ်ပေါ့နော်နောက်ပြီးတကယ့်ကိုတာမန်ပုံစံနဲ့ပဲနေပြီးတော့တာမန်လူတွေလိုပဲသမရရောသမရကတော်ရောနဲ့စကားပြောဖို့ကျွန်တော်တို့ဘာမှသင်ကျက်နေရမျိုးပေါ့နော်အဲ့လိုမျိုးမရှိဘဲနဲ့လွန်းလက်ကြောဆိုဆက်ဆံနိုင်တယ်ဆိုတော့တွေ့ရတယ်ပေါ့နော်အဲ့တော့ခေါင်းဆောင်တစ်ယောက်ပြင်နဲ့လဲသမရရောသမရကတော့တကယ်ပဲရင်းနှီးဖော်ရည်မှုရှိရဲဆိုတာမြောက်ကိုလည်းတကယ်ပဲမိဟာပေးပြီးဆက်ဆံနေဆိုတာမျိုးပေါ့နော်ခေါင်းဆောင်တစ်ယောက်ရဲ့အယူအချင်းကိုကျွန်မအတူတူလေးစားအားကြားမိပါတယ်ကျွန်မနဲ့တော့ကျွန်မရဲ့ဒီတောင်းဆင်မှုကကျွန်မတို့ဗီဒီယိုလေးတစ်ခုပြရတယ်ပေါ့နော်ဗီဒီယိုလေးကတော့ကျွန်မတို့တောင်းဆက်ခဲ့တဲ့လူတွေအားလုံးထဲမှာနှစ်ယောက်ကိုတွေ့ရွေးပြီးရိုက်တယ်ပေါ့ရိုက်လိုက်တဲ့အခါမှာကျွန်မလည်းအဲ့ဒီမှာတစ်ယောက်ပါတော့သမရကပြောပါတယ်ဗီဒီယိုထဲမှာလည်းတိရစ္ဆာန်တွေအရင်တော့အရင်ကောင်းတယ်ပေါ့နော်သူကလို့ပြောတယ်ကျွန်မတယောက်တည်းတော့မဟုတ်ကျွန်မတကယ်ချင်းနေဆိုလို့ဥပမာဆိုရင်အရင်ရှိရတယောက်ဆိုမင်းက၅ထက်တောင်အရင်ရှိရအဲ့အမျိုးပေါ့နော်သူအလူရောအတိမတ်ပြီးရင်းနှီးနှီးဆက်ဆံနေဆိုတော့ဒီပြရတယ်ပေါ့နော်ကျွန်မတို့အောက်တိုဘာတမတ်ခောက်လာတော့ကလည်းဒီနေ့တွေ့ရတယ်ပေါ့နော်တွေ့ရတဲ့အခါမှာသူကကျွန်မပြောတယ်ကျွန်မအမေကသူ့ကိုအရင်သဘောကျတယ်ပေါ့နော်သူကသုံးဖြတ်ချက်အဲ့လိုပြည့်စုံသားချရရဆိုတာသဘောကျတဲ့အခါသူကကျွန်မကိုအခုံးပုတ်သွားပြောတယ်ပြောလိုက်ပါရင်နင့်အမေကိုအရင်ချိန်ဆတင်တယ် she is so sweet ပေါ့နော်အဲ့လိုပေါ့နော်သူအဲ့လိုမျိုးအတိမတ်ကြီးပြောတာကိုတွေ့ရတယ်ပေါ့နော်အဲ့ကျွန်မသူ့ကိုအားကျပြီကဘသူ့ကိုမဆိုလူတွေဆက်ဆံတတ်တယ်အကုန်လုံးနဲ့ပေါ်ပေါ်ကြီးပေါင်းတဲ့ဆက်ဆံကြီးကိုကျွန်မအတူတူမြင်ရပါ
ကျေးဇူးများတင်ပါတယ်ထစ်တယ်ဟုတ်ခုလို့သိချင်နေရှိကြရတယ်ပါဆုံး you can send me a breath cause it only serves to make me more determined to achieve my final goal and I'll come back even stronger not enough